အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သမ္မတတာဝန်ယူခဲ့တဲ့အချိန်2020သမ္မတရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရက်တွေဟာတရားဝင်လုပ်ရက်တွေသာဖြစ်ခဲ့မယ်ဆိုရင်တရားစွဲဆိုတာကနေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကမနေ့ကပဲဆုံးဖြတ်လိုက်ပါတယ်။တကယ်လို့တရားဝင်မဟုတ်တဲ့လုပ်ရက်တွေဆိုရင်တော့တရားစွဲဆိုတာကိုကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းတရားရုံးကဆိုထားပါတယ်။ထရမ့်ရဲ့လုပ်ရက်တွေဟာတရားဝင်နဲ့တရားမဝင်ဘူးဆိုတာကိုတော့အောက်တရားရုံးတွေကဆုံးဖြတ်ရမှာဖြစ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာပါ။သမ္မတဂျိုးဘိုင်နန်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာသမ္မတတယောက်ကိုဥပဒေချိုးဖောက်ခွင့်ရှိတဲ့သဘောမျိုးခွင့်ပြုလိုက်တာဖြစ်နေတဲ့အတွက်နောက်မှာအန္တရာယ်ကြီးတဲ့အစဉ်လာတစ်ခုလို့ဖြစ်သွားနိုင်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါတယ်
။ This nation was founded on the principle that there are no kings in America. Each of us is equal before the law. No one.
ဘရင်ဆိုတာအမေရိကမှာမရှိဘူးဆိုတဲ့အခြေခံမူနဲ့ဒီတိုင်းပြည်ကိုတည်ထောင်ထားတာပါလူတိုင်းဟာဥပဒေရှိမှောက်မှာအားလုံးတန်းတူပါပဲဥပဒေထက်မှာဘယ်သူမှမရှိပါဘူးအမေရိကန်သမ္မတလည်းအတူတူပါပဲလို့သမ္မတဂျိုးဘိုင်နန်ကပြောသွားတာပါဒီလိုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိတဲ့ Trump ရဲ့အမှုတွေကိုလာမယ့်နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ကြားနာစစ်ဆေးနိုင်မှာမဟုတ်တော့ပါဘူး